ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကစစ်ဦးစီးချုပ်နဲ့အရာရှိ2ဦးလှုပ်ကြံတပ်ဖြတ်ခံမှုဟာအေရခိုင်တပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ ALP ကဆွဆွဲလိုက်ပါတယ်။အေဘက်ကတော့ဒါဟာအခြေမြစ်မရှိတဲ့ဆွဆွဲချက်ဖြစ်တယ်လို့တုံ့ပြန်ညင်းဆိုပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုတော့ကိုစံကျော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်စစ်ပေမျိုးမှာမနေ့ကတနက်နဲ့ပြစ်ခတ်ခံရပြီးတည်ဆုံသွားတဲ့ရခိုင်ပြည်နယ်လွတ်မြောက်ရေးပါတီ ALP ကစီဦးစီးချုပ်ဘူချုပ်ခိုင်စောမြင့်နဲ့အရာရှိမျိုးကိုရခိုင်လက်နက်ကိုင်အေအေဖွဲ့ကလုံခြံတပ်ဖြတ်တာဖြစ်တယ်လို့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ပါတီကထုတ်ပြန်ပါတယ် ALP ပါတီဒုဥက္ကဋ္ဌဒေါ်စောမြင့်ရာဇာလင်းကတော့အခုလိုသူတို့လုံခြံတပ်ဖြတ်ခံရတာဟာရခိုင်ပြည်နယ်အတွင်းလုံခြုံရေးမရှိတော့တဲ့သဘောပဲလို့ VOA ကိုပြောပါတယ်
ကျမစကားသုံးခွန်းလို့ပြောပါတယ်သတင်းဌာနတိုင်းကိုသုံးခွန်းကအပေါ်ကျမမပြောပါဘူးအဲ့ဒါကနံပါတ်1ဟိုတက်ရှင်လို့တက်တယ်တက်လို့တည်သွားပြီရခိုင်ပြည်ကလုံခြုံရေးမရှိဘူးဒီသုံးခွန်းပဲကျမပြောပါတယ်နောက်ကျမဘာမှမပြောချင်ပါဘူ
းဘူချုပ်ခိုင်စောမြတ်နဲ့တရင်မှုမှုကိုရခိုင်လက်နက်ကင်အေအေဖွဲ့ကရခိုင်အမျိုးသားအချင်းချင်းကြားလူသားမဆန်အကြမ်းဖက်လုပ်ကြံတာဟာရခိုင်တမျိုးသားလုံးစီးလုံးညီညွတ်ရေးကိုထိခိုက်စေုံသာမကရခိုင်ပြည်သူတရက်လုံးကိုတုံ့လှုပ်ချုပ်ကြားစေရာကြောင့်အပြင်းထန်ကန့်ကွက်ရှုတ်ချတယ်လို့ ALP ပါတီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ရခိုင်တပ်ဖွဲ့ပြောခွင့်ရသူခိုင်သူခါကတော့ ALP ပါတီရဲ့ထုတ်ပြန်ချက်ဟာအခြေမြစ်မရှိတဲ့ဆွဆွဲချက်တစ်ခုသာဖြစ်တယ်လို့ VOA ကိုတုံ့ပြန်ပါတယ
်ဟိုဒီကိစ္စကတော့ဟိုအခြေအမြစ်မရှိတဲ့ဆက်ဆွေးချက်ပဲဖြစ်ပါတယ်ဟိုဒီလိုမျိုးဟိုကျွန်တော်တို့ ULAA ကိုနာမည်ထုတ်ပြီးတော့ဟိုအခြေအမြစ်မရှိတာဆက်ဆွေးတယ်ဆိုတာကဟိုနာမည်သိနေတဲ့ဒါသူတို့ ALP ကိုနာမည်ကြည့်အောင်နေပြီးတော့မှဒါလှုပ်ရှင်လို့လောက်တာလဲဒါဖြစ်နိုင်တာပေါ့ဟိုနောက်တစ်ခုကတော့ဟိုသူတို့ ALP အချင်းချင်းကြားမှာလည်းပဲဟိုနှစ်ဖွဲ့ပွဲပြီးတော့သူတို့တစ်ဖက်နဲ့တစ်ဖက်ဆက်ဆွေးတိုက်ခိုက်အဲ့ဒါမျိုးတွေဖြစ်နေတာရှိတယ်။ဟိုနောက်ဖြစ်နိုင်ရှေတခုကတော့ဒီအခြားအင်အားစုတခုခုကဟိုပြဿနာတွေပို့ပြီးတော့ဒါရှုပ်ထွေးသွားအောင်ဖန်တီးလိုတဲ့ရည်ရွယ်ချက်နဲ့အခုလိုမျိုးဟိုလောက်ကြံတက်ဖြတ်တာလည်းဖြစ်နိုင်တယ
်။ ALP ထုတ်ပြန်ချက်မှာတော့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့ပါတီဝင်တွေတက်ဖွဲ့ဝင်တွေကိုရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကဖမ်းဆီးနှိပ်စက်တက်ဖြတ်တာတွေအရက်သားပြည်သူတွေကိုဥပဒေမဲ့ဖမ်းဆီးတက်ဖြတ်တာတွေဇက်တိုက်လှုပ်ဆောင်နေတယ်လို့ဖော်ပြပါတယ်။ဒီအတွက်တရားမျှတမှုရအောင်လှုပ်ဆောင်မယ်လို့လည်း ALP ပါတီဘက်ကပြောပါတယ်စစ်တွေအခြေစိုက်ထားတဲ့ ALP အဖွဲ့ဝင်တချို့ကို AA ရခိုင်တပ်ဖွဲ့ကဖမ်းဆီးတာမျိုးတွေရခိုင်ကရှိခဲ့တယ်လို့ ALP တပ်ဖွဲ့ဟာမြန်မာစစ်ကောင်စီနဲ့ပေါင်းပြီး AA အဖွဲ့ဝင်တချို့ကိုဖမ်းဆီးတာမျိုးလည်းရခိုင်ကရှိခဲ့ပါတယ်ဒီအတွက် AA ရခိုင်တပ်ဖွဲ့နဲ့ ALP ကြားတင်းတင်းမာမာအခြေအနေတွေကြုံခဲ့ပူပါတယ်ရခိုင်ပြည်လွတ်မြောက်ရေးပါတီရခိုင်ပြည်လွတ်မြောက်ရေးတပ်မတော် ALP ALA ဟာပြီးခဲ့တဲ့2015ကတည်းကအစိုးရနဲ့ငင်းငင်းသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားပြီးလက်ရှိစစ်ကောင်စီနဲ့ဆက်ဆံရေးကောင်းမွန်နေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။ AA ရခိုင်တပ်ဖွဲ့နဲ့မြန်မာစစ်ကောင်စီကြားမှာတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစလို့နှုတ်အားဖြင့်အပြည့်အစုံရစဲရေးယူထားပေမဲ့တရားဝင်အပြန်အလှန်သဘောတူလက်မှတ်ထိုးထားတာမျိုးတော့မရှိသေးပါဘူးခင်ဗျာ
။ရခိုင်လွတ်မြောက်ရေးပါတီ ALP ကစေဦးစီးချုပ်နဲ့အရာရှိ2ဦးတပ်ဖြတ်ခံရတဲ့ပတ်သက်ပြီးနှစ်ဖက်တုံ့ပြန်ချက်တွေကိုကိုစံကျော်ပြောပြသွားတာဖြစ်ပါတယ်။